မြန်မာစစ်ကောင်စီတရားရုံးကနေဒေါအောင်ဆန်းစုကြည်ကိုအာခရီလိုက်စားမှုနဲ့ထောင်ဒဏ်6နှစ်စီရင်ချက်ချမှတ်လိုက်တာဟာတရားမျှတမှုမရှိတဲ့အတွက်ရှုံချကြောင်းသူကလည်းချက်ချင်းချွင်းချက်မရှိလွတ်ပေးဖို့ဥရောပသမဂ္ဂ EU ရဲ့နိုင်ငံတကာမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုဝဲကတင်းလာနေကတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီအနေနဲ့နိုင်ငံရဲ့အချင်းသားအလုံးကိုလွတ်ပေးဖို့နဲ့ပြည်သူစန္ဒကိုလေးစားလိုက်နာဖို့လဲတိုက်တွန်းလိုက်ကြောင်း Twitter မှာရေးသားတောင်းဆိုလိုက်ပါတယ်။အလားတူလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကလည်းမြန်မာစစ်ကောင်စီကဒေါအောင်ဆန်းစုကြည်အပေါ်တရားမျှတမှုမရှိတဲ့တရားစီရင်ရေးနဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအတွက်ကုလသမဂ္ဂအရှေ့တောင်အရှနိုင်ငံများအသင်း ASEAN ဥရောပသမဂ္ဂ EU အမေရိကန်နဲ့တခြားသက်ဆိုင်ရာအစိုးရတွေကဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအချင်းသားအလုံးလွတ်မြောက်ရေးအတွက်စစ်ကောင်စီကိုဖိအားပေးကြဖို့လဲတောင်းဆိုထားပါတယ်ခင်ဗျာ။